စီးရီးယားနိုင်ငံမှာအစိုးရဆန့်ကျင်ဆန္ဒပြသူတွေအကြီးအကျယ်နှိမ်နှင်းခံရတာကိုလေ့လာဖို့အာရဗ်နိုင်ငံများအဖွဲ့ချုပ်ကရှေ့ပြေးဒေသကြီးအဖွဲ့တစ်ခုစီးရီးယားနိုင်ငံကိုမနေ့တုန်းကရောက်လာပါတယ်။လာမယ့်သတင်းပတ်တွေတွင်ထပ်ပြီးတော့ရောက်လာမယ့်အာရဗ်အဖွဲ့ချုပ်ကစောင့်ကြည့်လေ့လာသူတွေအတွက်မနေ့ကရောက်လာတဲ့အဖွဲ့ကလုပ်ငန်းအခြေအနေတွေကိုကြိုတင်လှုပ်ဆောင်ထားမှာပါ။အစိုးရဆန့်ကျင်လှုပ်ရှားသူတွေကိုအာဏာပိုင်တွေဘက်ကနှိမ်နှင်းမှုတွေရမလားဆိုတာကိုအာရဗ်နိုင်ငံများအဖွဲ့ချုပ်ရဲ့လေ့လာသူတွေကစောင့်ကြည့်သွားမှာပါ။အစိုးရဆန့်ကျင်လှုပ်ရှားမှုတွေအကြီးအကျယ်ဖြစ်ပွားနေတဲ့ Homes Data မှာအစိုးရလုံခြုံရေးတပ်ဖွဲ့တွေရဲ့နေနေမှုတွေကြောင့်မနေ့တုန်းကလူ22ဦးထက်မနည်းသေဆုံးသွားတယ်လို့တက်ကြွလှုပ်ရှားသူတွေကပြောပါတယ်။အစိုးရရဲ့နေနေမှုတွေကိုရပ်တန့်ဖို့နိုင်ငံတကာရဲ့ PR တွေရှိနေချိန်မှာပဲစီးရီးယားအစိုးရကလေလာစောင့်ကြည့်သူတွေကိုနိုင်ငံတွင်းအဝင်ခံဖို့အတွက်သဘောတူခဲ့တာပါ။ပြီးခဲ့တဲ့တင်းလာနေ့ကစပြီးတော့အစိုးရတပ်တွေရဲ့နေနေမှုတွေကြောင့်သေဆုံးရသူပေါင်း250ထက်မနည်းရှိတယ်လို့စီးရီးယားတိုက်ခိုက်နေရပြောပါတယ်။ဒီအခြေအနေကိုကုလသမဂ္ဂလုံခြုံရေးကောင်စီနဲ့အာရဗ်နိုင်ငံများအဖွဲ့ချုပ်တို့ကနေပြီးတော့အရေးယူဆောင်ရွက်ဖို့ကိုလည်းစီးရီးယားတိုက်ခိုက်နေကတိုက်တွန်းတောင်းဆိုခဲ့ကြတာပါ။